မြန်မာနိုင်ငံရဲ့အကြတဲ့ဟာဒေသတစ်ခုလုံးရဲ့တည်ငြိမ်မှုကိုပါထိခိုက်လာတဲ့ကြောင့်တရုတ်နိုင်ငံအနေနဲ့မြန်မာအကြတဲ့ကိုဖြည့်ရှင်းဖို့နိုင်ငံတကာအတူပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူက VOA ကိုပြောပါတယ်ရှိသောအရှဒေသအတွင်းအထူးသဖြင့်မြန်မာပြည်တွင်းအကြမ်းဖက်မှုတွေကိုရောပါလာစေဖို့နဲ့ဒေသတွင်းတည်ငြိမ်ရေးကအမေရိကန်နဲ့တရုတ်နိုင်ငံကြားတူညီတဲ့အကျိုးစီးပွားဖြစ်တာမို့အမေရိကန်နိုင်ငံကြားရေးဝန်ကြီးအနေနဲ့လာမယ့်တရုတ်နိုင်ငံကြီးစင်မှာဒီကိစ္စရပ်တွေပေါ်ဆွေးနွေးဖို့ရှိတယ်လို့နိုင်ငံကြားရေးဌာနအကြီးအကဲရရှိသူကလည်းပြောထားပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးဘလင်ကန်ဟာဒီနေ့ April 24ရက်နေ့ကနေ26ထိတရုတ်နိုင်ငံကိုတွားရောက်ပြီးတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပါတယ်ဒီကြီးစင်တွင်အရေးကြီးကွာအရေးကိစ္စတွေဖြစ်တဲ့ဂါဇာရင်ယူကရိန်းစစ်ပွဲတို့အပြင်ဒေသတွင်းကမြမအကြတဲ့အခြေအနေကိုလည်းတရုတ်တာဝန်ရှိသူတွေနဲ့ဆွေးနွေးမယ်လို့ယူဆရပါတယ်မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်ဖို့ဖန်ဆီထားသူတွေလွတ်လာဖို့ဒီမိုကရေစီနဲ့ငြိမ်းချမ်းစွာနေထိုင်လိုကြတဲ့မြန်မာပြည်သူတွေရဲ့စံနှုန်းကိုကူညီဖြည့်ဆည်းပေးဖို့စစ်ကောင်စီကိုဖိအားပေးရတဲ့အမေရိကန်အနေနဲ့တရုတ်နိုင်ငံပါဝင်နိုင်ငံတကာကိုတိုက်တွန်းသွားမှာဖြစ်တယ်လို့ဆိုပါတယ်